တန်ဂရီးယားနိုင်ငံလစ်သီယမ်ဘက်ထရီထုတ်လုပ်တဲ့ကုမ္ပဏီမှာမနေ့ကမိလာမှုဖြစ်ပွားပြီးတော့တရုတ်နိုင်ငံသား18ယောက်အပါအဝင်ဝန်ထမ်း22ယောက်သေဆုံးခဲ့ရတဲ့ဖြစ်ရပ်အတွက်စစ်ရုံးပိုင်ရှင်ကတောင်းပန်လိုက်ပါတယ်။မိလာမှုကြောင့်အသက်ဆုံးရှုံးသွားရသူတွေအတွက်ပူဆွေးနေကြတဲ့မိသားစုဝင်တွေကိုစစ်ရုံးပိုင်ရှင်ပက်ဆွန်ကွန်ကဝန်내စကားပြောကြားလိုက်တာပါ
아리세르공장에서발생한화재사고와관련해많은인명피해가발생하게되어너무나안타까운마음으로
세요미라무자아따빠며서송송개야래케이사어쩌저따만로바래아두다피아따송송무리자부스웨떠가얍니자래미다수윈위어쩌원내장네따만사가저너뻬자로바래티가대야야게두리고래저너따만로비로드루어먀송따따세보어쩌수따옹베바래로세요바신가뻬따라바ဆိုမျိုးရောင်းနဲ့မလန်းမကန်းမှရှိနေတဲ့မီးလောင်သွားတဲ့ဆက်ယုံထဲမှာတည်ဆုံးနေသူတွေရှိနေအောင်မလားဆိုတာကိုသိနိုင်မှုကယ်ဆယ်ရေးဝန်ထမ်းတွေကဒီကနေ့ဆက်လက်ရှာဖွေနေကြဆဲဖြစ်ပါရဲ့ရှင်နောက်ဆုံးရသတင်းတွေကိုမက်ခလီနဲ့အတူကျွန်မအလီမာတို့ကပြောပြပေးခဲ့တာပါအခုဆက်ပြီးတော့ရန်ကုန်ကနောက်ဆုံးရသတင်းပေးပို့ချက်တွေကိုဇက်တိုက်တင်ဆက်ပေးသွားပါမယ်ရှင်။အရင်ဆုံးတော့ရခိုင်ပြည်နယ်ဘက်ကနောက်ဆုံးရတိုက်ပွဲအစီအစဉ်ကိုစပြီးတော့ပြောပြချင်ပါတယ်။ရခိုင်ပြည်နယ်တောင်ပိုင်းတန်တွဲမြို့နယ်ကအပန်းဖြေကမ်းခြေမြို့ဖြစ်တဲ့ငပ်ပလီမှာစစ်ကောင်စီနဲ့အရခတက်တော် AA တို့ကြားတိုက်ပွဲတွေဆက်လက်ပြင်းထန်နေတယ်လို့ဒေသခံတွေကပြောပါရယ်။တိုက်ပွဲတွေပြင်းထန်လာနေတဲ့အညဒေသခံတွေထိခိုက်မှုတွေနဲ့နေရက်စွန့်ခွာသူတွေလည်းတိုးလာနေတာပါ။စစ်ရေးပြင်းထန်နေတဲ့ရခိုင်ပြည်နယ်ကနောက်ဆုံးအခြေအနေနဲ့ပတ်သက်လို့ရန်ကုန်ကသတင်းပေးပို့ထားတာကိုအခြေခံပြီးတော့ကိုစံကျော်ကပြောပြပေးပါမယ်ရှင်။